ောတာရှင်များကျမ်းမာတော်မူပါစရှင်ပြီးခဲ့တဲ့အပတ်ရဲ့နိုင်ငံတော်သစ်အစီအစဉ်မှာတရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုကိုလက်လန်းမီရေးဆိုင်ရာပြုပြင်ပြောင်းလဲမှုများမဖြစ်မနေလိုအပ်ကြောင်းတင်ပြခဲ့ပြီးဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရားမျှတမှုကိုလက်လန်းမီစေခြင်းဟာပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေးအမျိုးသားပြန်လည်သစ်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းကြီးမားတဲ့အခမ်းအနားမှာရပ်တည်နေကြောင်းတင်ပြသွားပါမယ်။2018မတ်လ30ရက်မှာပြည်ထောင်စုအစိုးရအဖွဲ့ရဲ့ဦးစားပေးပန်းနိုင်များအဖြစ်နံပါတ်1တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစည်းဝေးဘဝတိုးတက်မြင့်မားရေးနံပါတ်2အမျိုးသားပြန်လည်သိမြင်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးနံပါတ်3ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ဖြစ်ပါကြောင်းနိုင်ငံတော်သမ္မတသစ်ဦးဝင်းမြင့်ကထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်။ရခိုင်အစိုးရအဆက်ဆက်ကစပြီးပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေးအတွက်စည်ရုံးနှပါမှုလျှော့ချရေးလုပ်ငန်းစဉ်များကိုကောင်းထည်ဖော်ရမှာတရားမျှတမှုကိုလက်လန်းမီရေးကိုထည့်သွင်းစဉ်းစားခြင်းမရှိခဲ့ကြပါဘူး။အများပြည်သူလူထုရဲ့တရားမျှတမှုဆိုင်ရာလိုအပ်ချက်များဟာလူမှုရေးစီးပွားရေးဆိုင်ရာလိုအပ်ချက်များနဲ့ဆက်စပ်နေပါတယ်။ထိရောက်တဲ့တရားမျှတမှုဆိုင်ရာလုပ်ငန်းစဉ်များချက်မှတ်ဆောင်ရွက်နိုင်ရေးအတွက်ပြည်သူလူထုရဲ့လူမှုစီးပွားဆိုင်ရာအမှန်တကယ်လိုအပ်ချက်များကိုသိရှိဖို့လိုအပ်လာပါတယ်။ဒါအပြင်အမျိုးသားပြန်လည်သစ်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်များမှာပါတရားမျှတမှုကိုလက်လန်းမီစေခြင်းဟာဗဟုချက်မှတ်ဖြစ်ကြောင်းအထူးတင်ပြလိုပါတယ်။တရားမျှတမှုကိုလက်လန်းမီစေခြင်းဆိုင်ရာပြုပြင်ပြောင်းလဲမှုများကိုမဆောင်ရွက်ပဲပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်ရေးအမျိုးသားပြန်လည်သစ်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်များဘလို့မှမအောင်မြင်နိုင်ကြောင်းလဲနိုင်ငံတကာအတွေ့အကြုံများနဲ့သုတေသနတချို့ကသက်သေပြလျက်ရှိပါတယ်။ကျမတို့နိုင်ငံရဲ့ပြည်သူလူထုအနေနဲ့တရားမျှတမှုကိုလက်လန်းမီအောင်ဆောင်ရွက်ပေးမဲ့သူကိမဲ့နေတယ်လို့ခံစားနေရကြောင်းနဲ့သူတို့အတွက်တရားမျှတမှုဟာအလံဝေးဆဲဖြစ်ကြောင်း Mind Justice ရဲ့2018မှာပေါ်ထွက်ခဲ့တဲ့သူတေသနာကဆိုပါတယ်။ဒါအပြင်လေယာဉ်မြင့်ညင်းပွားမှုတွေတနေ့တခြားများပြားလာတဲ့ငွေကြေးဆိုင်ရာညင်းပွားမှုတွေနဲ့အစိုးရရဲ့ဝန်ဆောင်မှုတွေကိုလက်လန်းမီဖို့ခက်ခဲခြင်းတွေဟာဝင်းငွေနေသူတွေရဲ့နေစဉ်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေမှာတရားမျှတမှုကင်းမဲ့ခြင်းတွေကြောင့်ပေါ်ပေါက်လာတာဖြစ်ပါတယ်လို့ဖော်ထုတ်တွေ့ရှိထားပါတယ်။ဒါအပြင်ဥပဒေအထောက်အကူပေးရုံနဲ့တရားမျှတမှုကိုလက်လန်းမီပြီလို့မယူဆနိုင်သလိုတရားမျှတမှုကိုလက်လန်းမီစေခြင်းဆိုင်ရာပြုပြင်ပြောင်းလဲမှုကိုတရားစွဲအဖွဲ့အစည်းတွေနဲ့တရားစီရင်ဆိုင်ရာအာဏာပိုင်များကပဲဆောင်ရွက်ရတာဖြစ်တယ်လို့ယူဆရင်တက်တက်ဆင်အောင်လွဲပါလိမ့်မယ်ရှင်။တကယ်တော့ဒီလုပ်ငန်းများကိုဒေသန္တရအစိုးရအဆင့်ပြုပြင်ပြောင်းလဲမှုဖြစ်စဉ်မှာတပါးတည်းထည့်သွင်းအကောင့်ထည့်ဖို့ရင်အကောင်းဆုံးဖြစ်ပါတယ်။တိုင်းဒေသကြီးနဲ့ပြည်내အစိုးရများအနေနဲ့အထက်ကတင်ပြခဲ့တဲ့ပြဿနာတွေကိုဖြေရှင်းနိုင်ခွင့်ရှိသူများဖြေပြီး2008ဖွဲ့စည်းပုံအခြေခံဥပဒေကတားမြစ်ထားတာမရှိပါဘူးရှင်။၎င်းတို့အနေနဲ့တရားမျှတမှုကိုလက်လန်းပြည်စီချင်းဆိုင်ရာပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေကိုကျန်းမာရေးပညာရေးဆိုင်ရာဝန်ဆောင်မှုတွေနဲ့အတူချိတ်ဆက်ဆောင်ရွက်ပေးနိုင်ပါသေးတယ်။အထူးသဖြင့်ရေရှည်တည်ထန့်ခိုင်မြဲတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုတည်ဆောက်ရမှာဒေသခံတိုင်းရင်းသားများအနေနဲ့အခြားသောအင်အားကြီးလူမျိုးစုများနဲ့တန်းတူတရားမျှတမှုကိုလက်လန်းမီနိုင်စွမ်းရှိလာစေဖို့ယာယီအထူးအစီအမံများဖန်တီးဖို့လိုအပ်လာပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့နိုင်ငံမှာတရားမျှတမှုကိုလက်လန်းမီနိုင်စွမ်းနေပါသူများစွာရှိနေစေဖြစ်ပြီးသူတို့ဟာကျေးလက်ဒေသမှာနေထိုင်သူများပညာရေးရှင်နေပါသူများတိုင်းရင်းသားလူနည်းစုများနဲ့အချို့သောဘာသာကြားများဖြစ်ကြောင်း Mind Justice အဖွဲ့ကြီးရဲ့သုတေသနကတွေ့ရှိထားပါတယ်။တရားမျှတမှုကိုလက်လန်းမီခြင်းဆိုင်ရာလုပ်ငန်းစဉ်တွေကိုအစိုးရကဦးဆောင်ရမှာမှန်တော်လဲပဲ။အများပြည်သူပူးပေါင်းပါဝင်နိုင်မှသာလျှင်တရားမျှတမှုရှိမှာဖြစ်ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်နိုင်ဖို့ပြည်သူများအားစွမ်းရည်ရှိသူများစွမ်းဆောင်နိုင်သူများအဖြစ်မှတ်ထင်ပူးပေါင်းရန်လိုအပ်လှပါတယ်။ ပူပေါင်းပါဝင်လာသူများဟာမိသူသောအခြေအနေမှလာစီကမူလေစာတန်ဖိုးထားစိတ်ရှိရန်ဖြစ်ပါれ၎င်းတို့အားလွတ်လပ်စွာထင်မြင်ယူဆတင်ပြခွင့်ရှိစေခြင်းအပြင်တစ်ချိန်တစ်ခါအကြံဉာဏ်ရယူခြင်းထက်အချိန်ချင်းအဆင့်ဆင့်ဆွေးနွေးမှုမျိုးရှိရမှာဖြစ်ပါれပူပေါင်းပါဝင်သူတွေကိုလိုအပ်တဲ့သတင်းအချက်လက်ဖြန့်ဝေပေးခြင်းတို့ပြုလုပ်ပေးရန်လဲလိုအပ်လှပါれဒါဟာပြည်သူ့ဘဝတရားမျှတမှုရဲ့ကြီးမားတဲ့အထောက်အကူဖြစ်ကြောင်းနဲ့ရုပ်ပြပူပေါင်းပါဝင်မှုအစားအဓိပ္ပာယ်ရှိတဲ့ပူပေါင်းပါဝင်မှုမျိုးဖြစ်ဖို့ပညာရှင်များကမကြာခဏထောက်ပြကြပါတယ်။ညီကုန်းချုပ်အနေနဲ့တော့ပြည်ထောင်စုအစိုးရအဖွဲ့ရဲ့ဦးစားပေးရည်မှန်းချက်ပန်းနိုင်များကိုရောက်ရှိဖို့တရားမျှတမှုကိုလက်လန်းမိခြင်းဟာကနဦးလိုအပ်ချက်ဖြစ်ကြောင်းနဲ့နိုင်ငံတော်အနေနဲ့ပြည်သူနဲ့ပူပေါင်းဆောင်ရွက်လိုတဲ့ဂရုကဝတ်ကိုအခုထက်ထင်သာမြင်သာရှိအောင်ဖော်ပြရင်ပြည်သူလူထုရဲ့ထင်မြင်ယူဆချက်များနဲ့အတွေ့အကြုံကိုဗဟိုပြုပြီးပြုပြင်ပြောင်းလဲရေးဆိုင်ရာမဟာဗျူဟာများချက်မှတ်ရေးဆွဲတင်ပါကြောင်းအကြံပြုတင်ပြလိုက်ရပါတယ်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျမညီညွတ်သိမ်းပါရှင်။